ထိုင်းနိုင်ငံမှာနေထိုင်ပြီးတော့ပညာသင်ယူနေတဲ့မြန်မာကလင်းငယ်တွေအနေနဲ့မိခင်ယဉ်ကျေးမှုနဲ့ဘာသာစကားကိုလေ့လာသင်ယူနိုင်ဖို့အတွက်ဆရာဆရာမတွေကိုအထောက်အပံ့ပေးဖို့မြန်မာနဲ့ထိုင်းပညာရေးဝန်ကြီးဌာနတွေကြားမှာကနဦးအဆင့်သဘောတူညီချက်ရသွားကြပါပြီမြန်မာကလင်းငယ်တွေမြန်မာနိုင်ငံကိုပြန်သွားကြရမယ့်အချိန်ရောက်လာရင်သူတို့ရဲ့ယဉ်ကျေးမှုနဲ့ဘာသာစကားစိတ်မနှီးအောင်လို့ရည် ံကိုမြန်မာနိုင်ငံကကျောင်းဆရာဆရာမတွေဆေးလွှတ်ခွင့်ပြုရေးမြန်မာပညာရေးဝန်ကြီးကပြီးခဲ့တဲ့လမှာအဆိုပြုခဲ့တယ်လို့ထိုင်းပညာရေးဝန်ကြီးတီရာခီယက်ဂျေရွန်ဆက်တာဆင်ကပြောတာကိုဘန်ကောက်ပို့သတင်းနဲ့မှကိုးကားဖော်ပြထားပါတယ်။ထိုင်းမှာရှိတဲ့မြန်မာကလေးငယ်တွေကြီးပြင်းလာတဲ့အခါမှာမိခင်ဘာသာစကားကိုမဖတ်နိုင်မရေးနိုင်မှာကိုမြန်မာအစိုးရကစိုးရိမ်နေအကြောင်းဒါအပြင်မြန်မာရင်ကျင်းမှုနဲ့တမိုင်းချောင်းတွေကိုကလေးတွေလေ့လာသင်ယူစေခြင်းကြောင့်ဒါကြောင့်မြန်မာဘာသာစကားနဲ့ရင်ကျေးမှုကိုစာသင်ခန်းတွေမှာသင်ကြားနိုင်ရေးအကူအညီပေးဖို့အတွက်ပန်ကြားခဲ့တာလို့ဒေါက်တာတီရာကီယက်ကပြောပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေအရဒီထိုင်းမှာရှိနေတဲ့နိုင်ငံသားသားကလေးငယ်တွေအနေနဲ့တရားဝင်နေထိုင်ခွင့်ရှိသည်ဖြစ်စေမရှိသည်ဖြစ်စေထိုင်းပညာရေးစနစ်မှာသင်ယူခွင့်ရှိပါတယ်။အဲ့ဒီကလေးငယ်အများစုဟာရွှေပြောင်းအလို့သမားတွေရဲ့တာသမီတွေဖြစ်ပြီးတော့တချို့ကတော့မြန်မာနိုင်ငံလူမျိုးစုဒေသတွေကတိုက်ပွဲတွေကြောင့်ဆက်ပြေးဆောင်ထွက်ပြေးလာကြတဲ့ဒုက္ခသည်မိသားစုတွေလည်းဖြစ်ပါရဲ့ရှင်။